အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့အရှေ့အာဖရိကဒေသခီးစဉ်ကိုဒီကနေ့ပဲအဆုံးသတ်လိုက်ပါပြီ။အီသီယိုးပီးယားနိုင်ငံရဲ့မြို့တော်မှာတည်ရှိတဲ့အာဖရိကသမ္မတက AU မှာမိကွန်းပြောခဲ့တဲ့လက်ရှိအာဏာရပထမဦးဆုံးအမေရိကန်သမ္မတဖြစ်ပါတယ်။ကင်ညာနဲ့အီသီယိုးပီးယားနိုင်ငံတို့ကိုသမိုင်းဝင်ခီးစဉ်တွားရောက်ခဲ့ပြီးတော့သူ့ရဲ့နှုတ်ဆက်မိကွန်းမှာတော့သမ္မတအိုဘားမားကအာဖရိကဒေသအတွက်ထူးခဲ့တဲ့တိုးတက်မှုတွေကိုချီးကျူးသွားခဲ့ပါတယ်။ဖွံ့ဖြိုးမှုတွေဆက်လက်ဖြစ်ထွန်းပြီးတော့အားလုံးအတွက်ဒီမိုကရေစီစနစ်ဆက်လက်ထွန်းကားနေတော့မှအဲ့လိုတိုးတက်မှုတွေကိုထိန်းထားနိုင်မယ်လို့သမ္မတအိုဘားမားကပြောပါတယ်။မစ္စတာအိုဘားမားက HIV AIDS ကူးစက်ပြန့်ပွားမှုနှုံကြဆင်းတဲ့ဖြစ်ရပ်ကအစားအာဖရိကဒေသကတန်ပေါင်းများစွာကိုဆေးရဲတွင်းကနေပြီးတော့ကယ်တင်ပေးနိုင်ခဲ့တာအဆုံးအာဖရိကဒေသရဲ့အောင်မြင်မှုတွေကိုချီးကျူးပြောကြားသွားခဲ့ပါတယ်။အာဖရိကကော်မရှင်တမကကော်မရှင်ဥက္ကဋ္ဌနီကိုစာဇာနာဒလာမီနီဇူမာနဲ့အစည်းအဝေးပြုလုပ်ပြီးတော့စားတောက်ကုန်စက်ရုံတစ်ခုလည်းတွားရောက်လေ့လာပြီးတဲ့နောက်မှာအက်ဒစ်ဆာဘာဘာမျိုးတော်က AU ဌာနချုပ်မှာသမ္မတဥပမာအခုလိုပြောသွားတာဖြစ်ပါရင်တနင်္လာနေ့မှာတော့အီသီယိုးပီးယားဝန်ကြီးချုပ်ဟိုင်လေမာရီယန်ဒက်စလင်နဲ့သူ့ရဲ့အခေါ်ပွင့်ပွင့်လင်းလင်းပြောဆိုဆွေးနွေးမှုတွေပြုလုပ်ခဲ့ပြီးတော့တည်နှောက်တွေနဲ့အတိုက်ခံပါတီတွေပို့ပြီးတော့လွတ်လွတ်လပ်လပ်လှုပ်ရှားဝင်ပြုဖို့အီသီယိုးပီးယားအစိုးရကိုတိုက်တွန်းသွားပါရင်တနင်္လာနေ့မှာပဲကင်ညာ၊ယူဂန်ဒါ၊အီသီယိုးပီးယားနဲ့ AU ခေါင်းဆောင်တွေနဲ့မတွေ့ခင်မှာသမ္မတဥပမာကတောင်ဆူရန်နိုင်ငံမှာပြည်တွင်းစစ်အရေးကိုအာရုံစိုက်ပြီးတော့ပြောသွားခဲ့သေးပြီးတော့နိုင်ငံရဲ့အခြေအနေပိုပြီးတော့ဆိုးလာနေတယ်လို့ဆိုပါတယ်။တောင်ဆူရန်ခေါင်းဆောင်တွေအနေနဲ့ဩဂုတ်လ18ရက်နေ့နောက်ဆုံးထားပြီးတော့နိုင်ငံရဲ့သဘောတူညီချက်တစ်ခုရအောင်လှုံ့ဆော်ဖို့တနင်္လာနေ့ဆွေးနွေးပွဲတက်ရောက်တဲ့ခေါင်းဆောင်တွေသဘောတူခဲ့ကြပါတယ်ရှင်။